ပြည်ထောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီဟာနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေတတိပုဂ္ဂလကိုယ်စားလှယ်တွေနဲ့မနေ့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကရရှိလာတဲ့ပါတီအသီးသီးရဲ့တင်ပြချက်တွေကိုဥပဒေကြမ်းပူးပေါင်းကော်မတီကဒီနေ့ပြည်ထောင်စုလွှတ်တော်ထံတင်ပြပြီးကော်မတီရဲ့သဘောထားကိုလည်းတင်ပြခဲ့ပါတယ်။မကြာသေးခင်ရက်ပိုင်းကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပူတွဲဥက္ကဋ္ဌဟောင်းပြည်အောင်စုလွတ်တော်နိုင်ကသူရဥရှိမန်းကိုပါတီရာဒီကနေရုတ်သိမ်းပြီးနောက်ပိုက်မှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအဲ့ဒီဥပဒေကိုအတည်ပြုပြဋ္ဌာန်းပေးဖို့တောင်းဆိုလာတာပါ။လွတ်တော်ကိုယ်စားလှယ်တဦးကိုသက်ဆိုင်ရာမဲဆန္ဒနယ်မြေကမဲပေးပိုင်ခွင့်ရှိသူဥယျရဲ့တရားခိုင်နှုန်းနဲ့တာဝန်ကနေရုတ်သိမ်းနိုင်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားပါတယ်။အဲ့ဒီဥပဒေချမ်းကိုအတည်ပြုပြဋ္ဌာန်းနိုင်ရေးအတွက်ထောက်ခံတဲ့ပါတီတွေကပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊ချင်းမျိုးသားဒီမိုကရက်တစ်ပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီနဲ့အမျိုးသားဒီမိုကရေစီပါတီတဲ့စတဲ့ပါတီ6ခုတို့ဖြစ်ပါတယ်။နိုင်ငံရေးပါတီအများစုကတော့ဒီဥပဒေကိုအလောတကြီးဆောင်ရွက်ဖို့မတင်ကြောင်းဆွေးနွေးခဲ့ကြတယ်လို့ပြည်အောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီရဲ့တွဲဖက်အတွင်းရင်မူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကပြောပါတယ်။
ဥရရဲ့တာဝန်ပေးအပ်မှုကလွဲနေတယ်လို့ပြန်ပြီးတော့သုံးသပ်မိတယ်။ဘုရားအခြေခံဥရမှာပြဋ္ဌာန်းထားပေမဲ့ဒါကရွေးကောက်ပွဲကော်မရှင်မှာကဆောင်ရွက်ရမယ်လို့တာဝန်မပေးထားဘူး။အဲ့လုပ်ပိုင်ခွင့်မပေးထားဘူး။ Right to Recall လုပ်မယ်ဆိုရင်လေတက်ဆိုင်ရာလွှတ်တော်တွေကနေပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ပေါ့။ဖွဲ့ပြီးတော့မှဒီလိုစီမံဆောင်ရွက်လို့လည်းရတယ်။အဲ့တော့ဒါချိန်ယူပြီးတော့သုံးသပ်ဆောင်ရွက်ရမယ်ကိစ္စလို့ပဲကျွန်တော်အနေနဲ့ကတော့သဘောရပါတယ်။အလင်းမြန်ပြဋ္ဌာန်းတင်တယ်လို့တင်ပြတဲ့ပါတီ6ခုပဲရှိပါတယ်။ပါတီ13ခုကတော့ချိန်ယူပြီးတော့မှဒေချာကြေကြေပြတ်ပြတ်လည်လာသုံးသပ်ပြီးတော့မှဆောင်ရွက်တင်တယ်လို့တင်ပြခဲ့ပါတယ်။တတိပုဂ္ဂကလာပိုစလေရလည်းဒီတိုင်းမှာပဲကြေကြေပြတ်ပြတ်လည်လာတင်တယ်လို့တင်ပြခဲ့ပါတယ
်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအဲ့ဒီဥပဒေချမ်းကိုအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်အောင်စုလွှတ်တော်ထံစာပေးဖို့အကြောင်းကြားထားတာ၄ချိန်ရှိပြီဖြစ်ပါတယ်။အဲ့ဒီဥပဒေချမ်းပေါ်သဘောထားကွဲလွဲနေကြတဲ့အတွက်အချိန်ယူပြီးဆွေးနွေးတင်တယ်လို့မကြသေးခင်ကပြည်ခိုင်ပြိုးပါတီဗဟုအလုံးမှုဆောင်ကော်မတီဝင်အဖြစ်ကနေထုတ်ပယ်ခံထားရတဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးစော်မြင့်ဖေခပြောပါတယ်
။လောလောဆယ်မှာတော့ဒီလို controversial ဖြစ်နေလို့ရှင်လွတ်တော်ထဲမှာညှင်းခုန်နေတာနဲ့အဖြေတစ်ခုရအောင်ကတော့အငဲအနေနဲ့ထင်တာတော့သူ့အေးအောင်တော့အချိန်စောင့်တင်နေလို့ပဲမြင်တာပဲလေ။ဥပဒေပြဋ္ဌာန်းခြင်းမပြဋ္ဌာန်းခြင်းလွတ်တော်လို့ပဲ။ရွေးကောက်ပွဲကော်မရှင်အလို့မဟုတ်ဘူး။လူတို့ရေကောက်ဘွယ်ကောင်ကျန်သူကဒီဥတွေကိုရေးဆွဲပြီးသူတင်တယ်အဲ့ဒါကိုဒီကလွှတ်တော်ကနေမပြတ်ထမ်းမှုညာခရဟာကိုဒီလိုလုပ်တယ်ဆိုတော့ဒါလွှတ်တော်ရေလုတ်ပိုင်ဝင်မယ်ဒါသူ့အကန့်နဲ့သူသွားတဲ့ကိစ္စပါအဲ့ဒါကိုသူတို့လည်းစီးမကြော်နဲ့ကိုယ်လည်းစီးမကြော်တာအကောင်းဆုံးပါပဲ
လွှတ်တော်ကိုယ်စားလှယ်တဦးကိုတက်ဆိုင်ရာမဲဆန္ဒနယ်မြေကမဲပေးခွင့်ရှိသူဥရရဲ့တရားခိုင်နှုန်းနဲ့တာဝန်ကနေဖယ်ရှားနိုင်တယ်ဆိုတဲ့အချက်ကိုပြင်သစ်တယ်လို့ပြောကြပါတယ်တရားခိုင်နှုန်းအစားတင်တော်တဲ့ရာဂိုင်နှုတ်တစ်ခုခုနဲ့ပြင်ဆင်တဲ့နယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်ဘိုးအောင်ကပြောပါတယ
်။ငါတို့ဒီပါတီကတော့ကိုယ့်ရဲ့တခြားတိုင်းနဲ့ကတန်းတင်တယ်လို့ပြောထားပေးပါတယ်။ငါတို့ကတော့ဒီတခြားနိုင်ငံတွေကပြန်လည်လာချင်တဲ့အကြောင်းဆရာခိုင်နှုတ်အနေနဲ့25ရာခိုင်နှုတ်ကြားမှာဘယ်လိုများများတွေ့ရပါလဲ။အဲကြောင့်မလို့ဒီငါတို့နိုင်ငံအတွက်ဆိုရင်တော့ဆရာခိုင်နှုတ်ကြော်ဖောင်းခြင်းသာတင်တော်ရင်ငါတို့ဒီပါတီရောပြစားပါတယ်။ဒါပေမဲ့ဒီရခိုင်နှုတ်သတ္တမမပေါ့။တလောက်ဖြစ်ရမယ်လို့ငါတို့ပြောပဲနဲ့တင်လျော်တော့ရခိုင်နှုတ်ပြင်ဆင်လို့ဆိုပြီးအချင်းဖြစ်ပါတယ်
။အဲ့ဒီဥပဒေကြမ်းကိုအတည်ပြုနိုင်ရင်းနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်တင့်မတင့်ကိုမနှက်ဖြန်ပြည်တော်စုလွှတ်တော်မှာဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်တာဝန်ကနေရုတ်သိမ်းပေးဖို့အတွက်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ထံတိုင်ကြားခံထားရသူအ ਨੇ ဆုံးကိုယ်စားလှယ်10ဦးလောက်ရှိပြီးအဲ့ဒီထဲမှာပြည်တော်စုလွှတ်တော်နိုင်ကသူရဥရွှေမန်းလည်းပါဝင်ပါတယ်ခင်ဗျာ